Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါစီးရီးယားနိုင်ငံလက်ပိုမြို့ရှေ့ပိုင်းကသဘုံတို့ထိန်းချုပ်ရာဒေသတွေကိုဒီကနေ့မှာစီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဘုံကျဲတိုက်ခိုက်ပါတယ်။အီရန်နိုင်ငံဘက်ဂရိတ်မြို့တော်မှာတော့အသေးခံဘုံခွဲတိုက်ခိုက်ခံရလို့တချို့သေဆုံးပါတယ်။အစ္စလာမ်ဘာသာကိုထိပါစော်ကြတယ်ဆိုတဲ့ဆွဲဆိုချက်နဲ့ရင်ဆိုင်နေရတဲ့ဂျော်ဒန်ဆိုင်ဆရာတဦးတနတ်သမားလက်ချက်နဲ့သေဆုံးခဲ့ရပါတယ်ဒီလိုထိတ်တဲရောက်တဲ့နေ့ကိုမှမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်ဒီနာဆင်ရမှာကတော့မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းထောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရက်သားအစိုးရကိုတောင်းဆိုလိုက်ကြပါတယ်
ကျွန်တော်တို့အတင်းဆောင်တဲ့မှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနွေဝင်းတစ်စိမ့်ပါပဲလုပ်ဖို့လိုပါတယ်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်
အစီရင်ခံစာထုတ်ပြန်ခဲ့တဲ့ AABB နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းအတွင်းမှုဖြစ်ပါတယ်ရှင်မကြခင်အသေးစိတ်နားဆင်ရပါမယ်နောက်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးလူ့ခွင့်ရေးလှုပ်ရှားသူဦးအောင်မျိုးမင်းကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကသဘုံတို့ထိန်းချုပ်ရာဒေသတွေကိုဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဒီကနေ့တနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့အလက်ပိုမျိုးတွင်းကအကြမ်းဖက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့နိုင်ပိုင်းအလိုမှာအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါခမန်းကျေလူနှစ်သိန်းခွဲလောက်ရှိတဲ့မြို့ထဲကလူနေရပ်ကွက်တွေကိုတိုက်ခိုက်ရေးသမားတွေကဥတီတိုက်ခိုက်နေကြတာဖြစ်ပြီးတိုက်ခိုက်မှုတွေကြောင့်အဆောက်အုံတွေပြိုကျပျက်စီးနေပြီးလမ်းမပေါ်မှာလည်းအပြက်အစီးတွေအင်္ဂရေတုံးတွေနဲ့ပြင်းထန်နေပါတယ်တိုက်ခိုက်မှုတွေထဲမှာဆိုရင်မစ်ဆိုင်းထုံးကြီးတွေအစင်းစင်ပေါက်ကွဲစေတဲ့စီပိုင်းဘုံတွေအမြောက်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းပါပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရစဲရေးပြိုကွဲခဲ့ရပြီးဆီးရီးယားအစိုးရတပ်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆလာထိုးစစ်ဆင်တိုက်ခိုက်ခြင်းကကတည်းကဆိုရင်လူတရာကျော်သေဆုံးခဲ့ရတဲ့အထက်အများစုကအရက်သားတွေဖြစ်တယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တက်တန်း6နှစ်ရှိလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကြောင်းလူပေါင်း3နဲ့ချီသေဆုံးခဲ့ရတယ်လို့လူပေါင်း17တန်းတို့ကတော့နေရစွတ်ခွာထွက်ပြေးနေကြရပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲနိုင်ဖို့ရုရှားဘက်မှတာဝန်ရှိတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တို့ကပြောဆိုပြီးဆီးရီးယားနိုင်ငံထွင်းအပြစ်ရရည်အတွက်ရုရှားဘက်ကအထူးအလေးထားလှုံ့ဆော်ဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မြို့တော်ရှာလတ်မှာမကြသေးခင်ကရဲနယ်မြို့ကနေကြားဖြစ်ပွားခဲ့တဲ့ပြပခါတွေကိုပေါ်ပေါက်စီခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကထုတ်ပေးတဲ့ဗီဒီယိုထဲမှာ53နှစ်အရွယ်လူမဲအမျိုးသား Keith Lamont Scott ပြီးခဲ့တဲ့အင်္ဂါနေ့ကတနက်မှန်သေဆုံးခဲ့ရတဲ့အမှုမှာရဲတပ်ဖွဲ့နဲ့သေဆုံးသူနှစ်ဖက်ကြားဖြစ်ပွားခဲ့တဲ့နောက်ဆုံးအခြေအနေကိုတွေ့မြင်ရပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့ခန္ဓာကိုယ်ပေါ်မှာထားတဲ့ဓာတ်ပုံကင်မရာနဲ့သေဆုံးသူ Scott ကိုထိတ်တိုက်ရင်ဆိုင်ခဲ့တဲ့ရဲရာရှိတွေရဲ့ dash camera နှစ်ခုကရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုဆန္ဒပြသူတွေတောင်းဆိုနေကြတာရက်တော်ကြာပြီးမနေ့စနေနေ့ကတော့လူလူကိုကြည့်ရှုခွင့်ပေးလိုက်တာဖြစ်ပါတယ်။ပထမဗီဒီယိုမှာလူမဲမျိုးသား Scott တနက်နေ့ပြစ်ခတ်ရလို့မြေကြီးပေါ်လဲမကြခင်သူ့ကားလေးကထွက်လာပြီးဘယ်ဘက်ကိုလှည့်ပြီးတဲ့နောက်ကားရက်တဲ့နေရာမှာ3စက္ကန့်လောက်ရပ်နေတဲ့ပုံတွေပါပါတယ်။ဒုတိယဗီဒီယိုမှာ Scott မြေပေါ်လဲမကြခင်အပိုင်းတွေကိုမပြဘဲအတန်းတွေကို23စက္ကန့်စာလောက်ဖြတ်တောက်ထားပါတယ်။ဒီဗီဒီယိုမှတ်တမ်းတစ်ခုကိုရဲတပ်ဖွဲ့ကထုတ်ပေးပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကိုဆန့်ကျင်တဲ့ပြင်စမနေဆန္ဒပြပွဲအများစုဟာပို့ပြီးတော့အေဂျင့်ငိမ့်တက်မှုရှိလာပါတယ်။စနေနေ့ကတော့ရဲတပ်ဖွဲ့ကြီးကဲခါဘွန်နန်ကသတင်းထောက်တွေကိုပြောရမှာရဲရာရှိတွေက Scott တနက်တလဲကင်ထားတာမြင်တယ်လို့ယုံကြည်ကြတဲ့အကြောင်းငွေရဆေးဝါးနဲ့တနက်ကိုတွေ့ပြီးတွေ့ရလို့လူတို့ရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။
အီရန်နိုင်ငံဘက်ဂရိတ်မြို့တော်မှာအသေးခံဘုံးခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ ဘက်ဂရက်မြို့တော်အတွင်းကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ္စကန်ယံမှာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။ဒါပေမဲ့လည်းဆွန်နီမွတ်စလင်အုပ်စုတစ်ခုဖြစ်တဲ့အစ္စလာမစ်စစ်သွေးကြွား IS အဖွဲ့ကတော့အီရတ်နိုင်ငံရဲ့အများစုရှီယာမွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးဘက်ဂရက်မြို့တော်တွင်းကလူစီကားရနေရာတွေမှာသူတို့ကိုပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်လို့ရှိပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းအီရတ်နိုင်ငံတွင်းကဒေသအတော်များများကိုအစ္စလာမ်အစွန်ရောက် IS အဖွဲ့သိမ်းယူခဲ့ခြင်းကစလို့အီရတ်အစိုးရတပ်တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ IS အဖွဲ့ကိုတိုက်ခိုက်နေတာလည်းဖြစ်ပါတယ်
။လူသိများထင်ရှားတဲ့ဂျော်ဒန်ဆိုင်ဆီယာတပ်ကိုတရားရုံးရှိမှတနက်သမားကပြစ်ခတ်တဲ့အတွက်သိဆုံးခဲ့ရပါတယ်။ဆိုင်ဆီယာနာဟတ်ထက်တာဟာသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ကွက်ဟာအစ္စလာမ်ဘာသာကိုထိကားစော်ကားပါတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမ်မန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်ခံပြီးသိဆုံးခဲ့တာဖြစ်ပါတယ်တနက်သမားကိုဖမ်းဆီးထားပြီလို့နိုင်ငံပိုင်သတင်းဌာနပက်ထရက်ကဖော်ပြပါတယ်ခရီးယန်ဘာသာဝင်တယောက်ဖြစ်တဲ့ဆိုင်ဆီယာဟက်တာကတော့ကာတွန်းကဂျီဟတ်တိုက်ခိုက်ရေးသမားတွေကိုတယောလှောင်ပြောင်ချက်အနေနဲ့ရည်ရွယ်ခဲ့တာပါလို့ပြောခဲ့ပါတယ်သူ့ရဲ့ကာတွန်းမှာတော့အမျိုးသမီးနှစ်ဦးနဲ့အတူရှိနေတဲ့အရပ်အမျိုးသားတူကဖျားသခင်ကိုသူ့အတွက်အရက်တစ်ခွက်ယူလာပေးဖို့တောင်းဆိုနေတဲ့ပုံဖြစ်ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 12395လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ကနေတင်းငွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့ကြုံဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုမှာအချမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာခြင်းကစပြီးပါကစ္စတန်ပေါ်ပထမဆုံးအဖြစ်အိန္ဒိယဝန်ကြီးချုပ်ကလူသိရှင်ကြားဝေဖန်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုဇီခိုရီမြို့မှာစနေနေ့ကသူ့ရဲ့ဘာရာတီယာဂျနတာပါတီလူထုစုဝေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံဟာလွတ်လပ်ရေးကိုအထူးထူးရခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာစော့ပွဲတွေကဘာကိုတင်းပို့နေချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုနေတဲ့အတွက်ပါကစ္စတန်ပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုမေးခွန်းတွေထုတ်တင်တယ်လို့လည်းပြောဆိုသွားပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံစီကအကြမ်းဖက်မှုတွေရနေတဲ့အတွက်ကြောင့်ဒေသရင်းဒုက္ခခံစားနေရတဲ့နိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလည်းပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာကက်ရှမီးယားဒေသကနေဆန်းနဲ့ကပ်နေတဲ့နေရာမှာအခြေစိုက်တဲ့စစ်စခန်းအတိုက်ခတ်ခံရတဲ့အတွက်စစ်သား18ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတင်းတင်းမာမာတုံ့ပြန်မှုဝိုင်းပြီးဖိအားပေးခံနေရတာလည်းဖြစ်ပါတယ်
။မနေ့စနေနေ့ကဝါရှင်တန်ဒီစီမြို့မှာ African American သမိုင်းစဉ်လာတွေကိုတင်ပြထားတဲ့ပြတိုက်အစ်တစ်ခုဖွင့်ပွဲမှာ African American တွေရဲ့သမိုင်းဟာ America သမိုင်းမှာအဓိကကျတဲ့နေရာကပါခဲ့တယ်လို့ American သမ္မတဥပမာကပြောဆိုသွားပါတယ်။နိုင်ငံတည်ထောင်တဲ့ဖခင်ကြီးတွေခေတ်ကာလကိုရည်ညွှန်းရင်းပြောဆိုတဲ့မိန့်ခွန်းမှာသမ္မတဥပမာကအခုလိုပြောဆိုခဲ့တာပါကျွန်တော်တို့တွေဟာဒီနိုင်ငံကိုထူထောင်ခဲ့တဲ့တုန်းကတန်းနဲ့ချီတဲ့တခြားတခြားသောတာမန်လူတွေရဲ့မရေတွက်နိုင်တဲ့ပါဝင်မှုဖြစ်ရတီကိုလစ်လူရှုထားမိတတ်ကြပါတယ်လို့သမ္မတကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံမှာအကျွန်းပြုခံခဲ့ရတဲ့အချိန်ကစလို့သမိုင်းဝင်ကာလတစ်ခုဖြစ်တဲ့ Jim Crow ရဲ့လူပြူလူမဲခွဲခြားမှုတွေမဲပေးခွင့်ညှင်းပယ်ခံရတဲ့ခေတ်ကာလတွေကနေဒီကနေ့ခေတ်လူမဲသမ္မတပေါ်ထွန်းလာတဲ့အချိန်အထိအမေရိကန်နိုင်ငံကလူမဲတွေရင်ဆိုင်ခဲ့ရတဲ့အခြေအနေကိုပြောဆိုရမှာတခါတခါတော့သမ္မတကမျက်ရည်အပြည့်နဲ့ပြောဆိုသွားပါတယ်။ Washington DC မြို့ကအထိမ်းအမှတ်ကြောက်တန်ရှိရာ National Monument မှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအမျိုးသားပြလိုက်ကိုအများပြည်သူတွေကြည့်ရှုလေ့လာဖို့အတွက်မနေ့စနေနေ့က American သမ္မတ Obama နဲ့သမ္မတကရော်တို့ကသမိုင်းဝင်ဖျားရှိခိုးကျောင်းခေါင်းလောင်းကိုတီးပြီးတော့ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ American နိုင်ငံမှာလက်ရှိရင်ဆိုင်ရာဆဲဖြစ်တဲ့လူမျိုးရေးတင်မာမှုတွေနဲ့ပတ်သက်ပြီးအပီစင်စားဆင်ရင်နဲ့ဆွေးနွေးမှုတွေကိုအခုလိုပြလိုက်တည်းရဲ့တမိုင်းချက်လက်တွေကအထောက်ကူပြုနိုင်လိမ့်မယ်လို့ထင်ကြောင်းဖွင့်ပွဲတက်လာတဲ့လူတယောက်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်အဓိကပါတီကြီးနှစ်ခုတို့ရဲ့သမ္မတလားနှစ်ဦးဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့အစ္စရေးဝန်ကြီးချုပ် Benjamin Netanyahu နဲ့ဒီကနေ့တနင်္ဂနွေနေ့မှာတီးခြားစီတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လယ်ပိုင်းဒေသတွင်းကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံမဲ့အစီအစဉ်ကြောင့် Mrs. Clinton ရော Mr. Trump ရောလာမဲ့တနင်္လာနေ့သမ္မတလားစကားဆစ်ထိုးပွဲအတွေ့အကြိုပြင်ဆင်မှုတွေကိုခဏနားထားကြမှာပါ။အမေရိကန်သမ္မတလောင်းနှစ်ဦးနဲ့ဘယ်မှာတွေ့ဆုံမလဲဆိုတာကိုတော့အစ္စရေးဝန်ကြီးချုပ်ရုံးကထုတ်ဖော်ပြောဆိုဖို့ညင်ပါတယ်။အစ္စရေးခေါင်းဆောင်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း Mrs. Clinton နဲ့တွေ့ဆုံမှုစီစဉ်ထားတာကိုသိရှိပြီးနောက်မှာမှ Republican သမ္မတလောင်း Donald Trump ရဲ့စီအိုရဲ့အဖွဲ့ကအစ္စရေးဝန်ကြီးချုပ်ရုံးကိုဖုန်းနဲ့ဆက်သွယ်ပြီး Mr. Trump နဲ့အစ္စရေးဝန်ကြီးချုပ်တို့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့ပြီးခဲ့တဲ့သတင်းပတ်ကလေးကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုရောက်ရှိနေတာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့သမ္မတလောင်းနှစ်ဦးတို့ရဲ့စကားဆစ်ထိုးပွဲ၃ဘွဲ့ရဲ့ပထမဆုံးစကားဆစ်ထိုးပွဲအဖြစ် Mrs. Clinton နဲ့ Mr. Trump တို့ပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ကြမှာပါ။ရုပ်မြင်သံကြားကနေထုတ်လွှင့်မဲ့သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲကိုတော့လူသန်းပေါင်းများစွာစောင့်ကြည့်ကြမှာဖြစ်ပါတယ
်။တောက်ချန်နေ့ကအမေရိကန်နိုင်ငံအနောက်မြောက်ပိုင်း Washington ပြည်နယ်တွေကကုန်တိုက်တစ်ခုမှာဈေးဝယ်သူတွေကိုအကြောင်းမဲ့တနက်နေ့ပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတန်တရာရှိခံရတဲ့အသက်20ရွယ်လူငယ်တယောက်ကိုစစ်ဆေးဖို့အတွက်ထိန်းသိမ်းလိုက်ပြီလို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။တနက်ပြစ်မှုဖြစ်ပြီး24နာရီလောက်ကြာတဲ့ခြေရာခံရှာဖွေမှုအပြီးမှာဝါရှင်တန်ပြည်နယ်အောက်ခါပါလန်းကအာကန်စီတန်ဆိုတဲ့အမျိုးသားတယောက်ကိုစနေနေ့ကလက်ရဖမ်းမိခဲ့တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမတင်ဆက်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းထောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းထောင်စနစ်တွေကိုပြုပြင်ပေးဖို့အတွက်နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရက်သားအစိုးရနဲ့လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းထောင်အခြေအနေအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးအလားအလာဆိုတဲ့အစီရင်ခံစာကိုလည်းဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီး AAPPB နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိတ်နိုင်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။ဒီမြန်မာနိုင်ငံမှာဒီကနေ့ထိဒီစစ်သုံးနေတဲ့အကျဉ်းထောင်လက်ဆွဲဥပဒေက1964ခုနှစ်တည်းကထက်ထားတဲ့ဥပဒေဖြစ်ပါတယ်။ဆိုတဲ့အခါကျတော့ခင်မမီတော့တဲ့ဒီအကျဉ်းထောင်လက်ဆွဲဥပဒေလို့ပြောလို့ရပါဘူးနော်။ဆိုတော့ဒီဥပဒေကိုထုတ်တဲ့အချိန်တုန်းကဒီနိုင်ငံတကာစာချုပ်စာချုပ်နဲ့ဆိုလို့ရှိရင်တော့ဒီအကျဉ်းထောင်များဥပဒေကဆိုလို့ရှိရင်ဘလုံးမကူခင်မမီတော့တဲ့အချိန်တစ်ခုဖြစ်တယ်။ကျွန်တော်တို့ကဒီအကျဉ်းထောင်ဒီလက်ဆွဲဥပဒေနဲ့ဒီအကျဉ်းထောင်ဒီပြုပြင်ပြောင်းလဲရွေးတယ်ကျွန်တော်တို့ကတောက်လျှောက်ကျွန်တော်တို့စ조사နေကြတယ် ABD အနေနဲ့ကတော့ဆိုတော့ပြီးခဲ့တဲ့သမရဥဒေစီလက်ထက်မှာလည်းကျွန်တော်တို့စ조사ခဲ့တယ်ပြင်ပြခဲ့တယ်ပြီးတဲ့အခါမှာသမရဥဒေစီလက်ထက်မှာဒီအကျဉ်းထောင်များဥပဒေမူကြမ်းဆိုပြီးတော့ထွက်ရှိလာတယ်ဒါလွှတ်တော်မှာတင်ကြတယ်ဒါပေမဲ့တက်တန်းငါးနှစ်ကုန်သွားတဲ့အချိန်ကြီးဒီစစ်တော်ဥပဒေကြီးကသူတို့အတီးပြုတ်လို့မရသေးဘူးဆိုတဲ့ပြဿနာမျိုးဖြစ်တယ်ဆိုတော့ဒီဘက်အစိုးရကိုလွှဲလိုက်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီခါမှာကျွန်တော်တို့ကတက်ဆိုင်ရာကော်မတီလေးနဲ့လည်းကျွန်တော်တို့အများကြီးဆွေးနွေးဖြစ်တယ်အခုကတော့ကျွန်တော်ထပ်ပြီးတော့လိမ့်လာပြီးတော့မှဒီမြန်မာနိုင်ငံရဲ့အကျဉ်းထောင်အခြေအနေနဲ့ဒီသူပြည်ပြောင်းလဲရေးလုံနိုင်မဲ့အလားအလာတွေကိုကျွန်တော်တို့အနေနဲ့စူးစမ်းပြီးတော့ရေးဆွဲထားတာပါ
အဲ့တော့အခုဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာကဒီမြန်မာနိုင်ငံထဲမှာရှိတဲ့လက်ရှိအကျဉ်းထောင်အခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဘလောက်တိုင်းတာအထိမှထင်ဟပ်ဖော်ပြနိုင်မယ်လို့ထင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခန်း6ခန်းနဲ့ကျွန်တော်ဖော်ပြထားပါတယ်ဒီအဓိကတင်းနဲ့3ကတော့ကျွန်တော်တို့မြန်မာနိုင်ငံအကျဉ်းထောင်ရဲ့အခြေအနေနောက်တစ်ခါနိုင်ငံတကာရဲ့အကျဉ်းထောင်တွေနဲ့နိုင်ငံတကာရဲ့ဥပဒေတွေနဲ့မြန်မာနိုင်ငံအကျဉ်းထောင်ထဲမှာသုံးဆွဲနေတဲ့ဒီကနေ့ကျေဆုံးနေတဲ့ဥပဒေလေးအဲ့ဒါလေးကိုကျွန်တော်တို့နှိုင်းချပြီးတော့တကယ်နိုင်ငံတကာစာချုပ်စာညွှန်းနဲ့ပြီးအောင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတိုက်ညီအောင်ဆိုတဲ့အခြေအနေထားမျိုးလေးကိုကျွန်တော်တို့ဖော်ပြထားပြီးတော့အကြံပြုတိုက်တွန်းချက်လေးလည်းကျွန်တော်တို့အများကြီးလုပ်ထားပါတယ
်ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါဒီမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားဆိုတဲ့ဒီအမည်ဝေါ်ဟာရသတ်မှတ်နိုင်မှုအတွက်ကအခုချိန်ထိအခက်အခဲတွေကြံ့ကြာမှုတွေရှိနေပါတယ်ဆိုတော့ဒီအကျဉ်းထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေပေါ့နော်အထူးသဖြင့်ယုံကြည်ချက်ကြောင့်ကျင်းကြခံထားရတဲ့နိုင်ငံရေးကျင်းသားတွေအတွက်ကောဒီအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ရောဒီစီရင်ခံစာထဲမှာပါပါလားရှင
်ဟုတ်ကဲ့ပါပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့ဒီအကျဉ်းထောင်တွေထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေရဲ့အခြေအနေတော့ကဘလို့ ခွဲခြားသေးတယ်၊ကွဲပြားနေတဲ့အခြေအနေမျိုးတွေမှာဘယ်လိုစီမံသေးတယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့အနေနဲ့သိသိကြကြကျွန်တော်တို့ရေးပြီးတော့အကြံပြုချက်တွေလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။
အဲ့တော့နောက်ဆုံးမေးချင်တာကဒီအခုအစီရင်ခံစာကလေဒီနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်နိုင်ငံတော်သမ္မတခုနကဒီသက်ဆိုင်ရာတာဝန်ယူထားတဲ့ဝင်ကြီးဌာနတွေကိုပေးပို့ထားဖို့အစီအစဉ်ရှိပါလား။အများပြည်သူသိအောင်ရောဒီအစိုးရတာဝန်ရှိတဲ့လူတွေသိအောင်ရောဘယ်လိုများဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲရှင်။ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့တင့်ချက်ကကျွန်တော်တို့လွှတ်တော်မှာရှိတဲ့ကော်မတီလေးနဲ့ကျွန်တော်တို့ဆွေးနွေးဖို့ဆက်ကပ်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့တရားထားပါတယ်ဆက်တယ်မှာပဲကျွန်တော်တို့ဒီအာဏာပိုင်အစိုးရပိုင်းတွေကိုလည်းကျွန်တော်တို့ကဆက်ကပ်ပြီးတော့စီရင်ခံစာရဲ့တကယ်အနှစ်သာရတွေကိုကျွန်တော်တို့ဆွေးနွေးမယ်ညှိနှိုင်းမယ်အကြံပြုမယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့စဉ်းစားထားပါတယ်နောက်တစ်ခုကကျွန်တော်တို့ကအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကလေးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေတက်ကြီးရွယ်ုံနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကိုတိကျပေးကြဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်တို့အနေနဲ့အခုဆန္ဒပြုစုနေရတယ်ရှိပါတယ်ဆိုတော့ကျွန်တော်တို့ကအစင်းဆောင်တဲမှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနွယ်ဝင်းတစ်စင်းပါပဲလုပ်ဖို့လိုပါတယ်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဦးတိုင်နိုင်ဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရရဲ့ကိုစားဒေါံဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းပြောကြားရာမှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးစိန်ခေါ်ချက်တွေလူခွေရေးအခြေအနေတွေတိုးတက်အောင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်မှန်းထားတွေကိုပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာတော့လူခွေရေးပြဿနာကိုကင်တွယ်ဖြေရှင်းနေတဲ့အမျိုးသားလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကိုမကျေနပ်ချက်တွေကကြီးထွားလာနေတာပါ။မြန်မာနိုင်ငံရဲ့လက်ရှိလူခွေရေးအခြေအနေတွေနဲ့ပတ်သက်လို့လူခွေရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
်။ Okay မင်္ဂလာပါကိုအောင်မျိုးမင်းအခုလို့ကျွန်တော် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်။အရင်ဆုံးကျွန်တော်မေးချင်တာတော့အခုကုလသမဂ္ဂထွေထွေညီလာခံမှာဒီမြန်မာအစိုးရရဲ့ကိုစားပြုပြီးတော့ဒေါအောင်ဆန်းစုကြည်ကမင်းကပြောသွားပါတယ်ဒီမင်းကပြောတဲ့အထဲမှာတော့သူကတော့အသွင်ကူပြောင်းရေးခလာစင်ကုန်မှုတွေနောက်ပြီးတော့ဒီအစိုးရအသည့်အနေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေလို့သူကအတိအမှတ်ပြုပြီးပြောသွားပါတယ်ဟိုတစ်ခုရှိတာကတော့ဒါဟိုဆယ်စုနှစ်ပေါင်းများစွာဒီမှာပထမဆုံးအယက်သားအစိုးရနေပြီးတော့ကုလသမဂ္ဂထွေထွေညီလာခံမှာမင်းကပြောတဲ့မင်းကစကားတစ်ခုအနေနဲ့ထူးခြားချက်လည်းဖြစ်ပါတယ်ဆိုတော့ဒီဒေါအောင်ဆန်းစုကြည်ရဲ့ကုလသမဂ္ဂထွေထွေညီလာခံမင်းကဒီနိုင်ငံတကာအတိုင်းဝိုင်းအတွက်ကိုဘယ်လောက်ထိဆွဲဆောင်မှုရှိနိုင်မလဲဘယ်လောက်ထိဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုတင်ညလာပြောနိုင်တယ်လို့ကော်မတီနဲ့ယူဆတယ်ခင်ဗျာ
ပထမအဦးဆုံးကတော့ပြည်သူလူထုကနေရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရကိုစားပြုပြီးတော့ဒီလိုမျိုးတင်ပြနိုင်တာကျွန်တော်တို့တိုင်းပြည်အတွက်ဂုဏ်ယူဖို့ရှိပါတယ်နောက်တစ်ခါကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဘက်ကို UDP ပြောင်းလဲနေတယ်ဆိုတဲ့အယူဆကိုကဘာကနေတည်သွားတာကျွန်တော်ရှိပါမယ်အဲ့ဒီနေရာမှာတခြားအရင်အစိုးရနဲ့မတူညီတဲ့ချက်ကတော့အရင်အစိုးရကတော့တိုင်းပြည်တွင်းမှာဖြစ်တဲ့အကြောင်းအရာတွေကိုအမှန်တိုင်းတင်ပြတာမဟုတ်ဘဲနဲ့မြန်မာပြည်အေဂျင့်တာရရဲဆိုရဲပုံစံမျိုးပဲနောက်တစ်ခါဖြစ်ပြနေတဲ့အကြောင်းအရာတွေကအနောက်နိုင်ငံသို့မဟုတ်တိုင်းပြည်ကိုစူပူခြင်းတဲ့သူတွေလှုပ်ဆောင်ချက်တွေပဲသူတို့မြင်ရတာရှိတယ်။ဒေါအောင်ဆန်းစုကြည်ပြောကြားသွားတာကတော့ဖြစ်နေတဲ့ဖြစ်ပျက်တွေသူနယ်လှုပ်ဆောင်မှုတွေဖော်ပြတာမကဘဲနဲ့တကယ်တမ်းကြုံတွေ့ရမယ့်အရာတွေဒါတွေလှုပ်ဆောင်မှုအတွက်ဆက်လက်ခရီးရှိန်ဘယ်လောက်ထိရှိသေးဆိုတာကိုပုံပွင့်လင်းတင်ပြခြင်းကရိုးသားပွင့်လင်းမှုလို့ပြောချင်ပါတယ်။နောက်တစ်ခါကဘာကအတိကအာယုံစိုက်နေတဲ့ကျွန်တော်မြန်မာပြည်မှာဖြစ်နေတဲ့ပြည်တွင်းရေးကိစ္စကိုငြိမ်းချမ်းရေးကိစ္စကိုအထူးဦးစားပေးသွားတယ်။မင်းကနေအများကြီးရှိနေတဲ့ရခိုင်ပြည်နယ်နဲ့တော့ကျွန်တော်ကိုဖီအာနန်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အကြောင်းပြောသွားတယ်။ဒီဟာတွေကစိန်ခေါ်မှုတွေရှိနေတုံးမယ်။သူ့အနေနဲ့ဒါကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့တန်တိတ်ထန်ချထားတဲ့ပုံစံပြောခြင်းကတိုင်းပြည်ရဲ့အခြေအနေမှန်စိန်ခေါ်မှုတွေဒီကိုကဘာကနေတိသွားအောင်လှုပ်ဆောင်နိုင်တဲ့အတွက် impressive လို့ခေါ်တဲ့ဂုဏ်ယူစရာပြောကြားချက်ခုတော့ဖြစ်ပါတယ
်။ Okay တခုရှိတာပေါ့လေဒီအစိုးရတက်တက်လာတော့ဒီအစိုးရတစ်ဖြစ်နေတောင်းယူတာဒီနှစ်တောင်တော့မပြည့်သေးပါဘူးဒါပေမဲ့ဒီကြားကာလမှာပေါ့လေဟိုမြန်မာနိုင်ငံရဲ့လူခွေချင်းတွေထူးသဖြင့်ရတော့ဒီတန်းသားတွေနဲ့လက်နက်ကန်ပြပခတ်တွေနောက်ဒီရခိုင်ရေးကိစ္စလိုနိုင်ငံတကာအာရုံစိုက်နေတဲ့ကိစ္စမျိုးတွေမှာဒီတိုးတက်မှုစုပ်ယုပ်မှုဘာတွေများမြင်ရလဲအခုအစိုးရတစ်တန်းတစ်လျှောက်မှာ
အစိုးရတစ်တန်းတစ်လျှောက်မှာကျွန်တော်တို့စူးစမ်းပြီးလှုပ်ဆောင်မှုတွေတော့တွေ့ရတယ်ဗျအရင်ကလို့မဟုတ်ဖ ೇನೆ ဖြစ်နေတဲ့ပြဿနာကိုမရှိတယ်လို့ညင်းတဲ့အစင်တော့မဟုတ်ဘူးရှိနေတာကိုသူနဲ့သုံးသက်တယ်စူးစမ်းပြီးလှုပ်ဆောင်တယ်တချို့နေရာမှာအခက်အခဲရှိသည့်တိုင်အောင်လှုပ်ဆောင်တဲ့ဟာမျိုးဥပမာနိုင်ငံရေးကျင်းသားမရှိဘူးဆိုပြီးတော့ပြောထားတဲ့အရင်အစိုးရရဲ့ပြောကြားချက်ကို နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခြင်းအပြင်လှုပ်ဆောင်နေ။ဖိနှိပ်တဲ့ဥပဒေတွေမရှိပါဘူးလို့ပြောထားတဲ့ချက်ကိုဥပဒေတွေပြောင်းအောင်ပြင်အောင်စူးစမ်းပြီးလှုပ်ဆောင်မှုကဒီလှုပ်ဆောင်ချက်ပါ။တစ်ချိန်တည်းမှာစိန်ခေါ်မှုတွေအများကြီးရှိခဲ့တဲ့ဟာတွေရှိတယ်။ကျွန်တော်တို့အထူးဖြင့်ကျွန်တော်တို့ပြောနေကြတဲ့ဒီရခိုင်ပြည်နယ်အရေးမှာဆိုလို့ရှိရင်လှုပ်လို့ရှိရင်လည်းပြဿနာတက်မယ်။မလုတ်ပဲထားပြန်လဲပြဿနာတက်မယ်ဒါပေမဲ့ရဲရဲဝင်းဝင်းနဲ့သူယုံကြည်တဲ့အတိုင်းစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့မယ်ဒီကိစ္စကိုအရေးတကြီးလှုပ်ဆောင်မယ်ဆိုတဲ့အကြောင်းအရာကိုသူအနေနဲ့လှုပ်ဆောင်တယ်စိန်ခေါ်မှုကပါလဲလက်မခံတဲ့သူတွေပါတယ်လက်မခံတဲ့သူတွေရှိလာတယ်ပြိပခါတွေတိုးလာတယ်ဒါပေမဲ့သူရအောင်လှုပ်ဆောင်သွားတယ်အဲ့တော့လှုပ်ဆောင်တင်တာလှုပ်ဆောင်သွားတွေ့ရငင်းကြိုင်းကိစ္စလည်းဒီအတိုင်းပဲငင်းကြိုင်းကိစ္စမှာအရင်တော့လိတ်ခဲတင်းတင်းဖြစ်နေတဲ့ငင်းကြိုင်းကိစ္စတွေကိုအကောင့်ထဲမဖော်နိုင်ဘူးရှေ့မတိုးနိုင်ခဲ့ဘူးဒါပေမဲ့တင်ပင်လုံနီလာကန်နဲ့သူရှေ့တိုးထိုင်အောင်ကြိုးစားတယ်ဒါပေမဲ့ပြဿနာကကြံနေတဲ့သူတွေကြံတယ်နောက်တစ်ခါမှာငင်းချမ်းရေးကိစ္စမှာလှုပ်ဆောင်တဲ့တိုင်းရင်းသားတွေဘက်နဲ့အတိကဒီဘက်မှာလက်နက်ကင်ကိစ္စကိုတာဝန်ယူထားတဲ့ဒီကာကွယ်ဦးစီးချုပ်နဲ့ကျွန်တော်ပြဿနာတွေရှိတာတွေ့ရတယ်အပြောအဆိုရတိတ်အဆင်မပြေတာရှိတယ်ဝန်ခံမှုတွေစိန်ခေါ်မှုလည်းရှိတယ်ဒါပေမဲ့ဒါရအောင်သူကြိုးစားပြီးသွားလုပ်တယ်အဲ့တော့လုပ်တဲ့နေရာမှာတော့ကျွန်တော်ကဖြစ်ချင်တဲ့စန္ဒ political will လို့ခေါ်တဲ့စိတ်ဆန္ဒပိုင်းကိုကျွန်တော်သဘောကျတယ်ဒါပေမဲ့အခက်အခဲတွေအများကြီးပဲတစ်ဖက်ကဖိအားတွေရှိသလိုဖိအားတွေစုံနေတယ်နောက်ကပြောင်းကျင်တဲ့တိုင်အောင်ပြောင်းလို့မရတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်ကြောင့်မလို့လှုပ်ချင်သည့်တိုင်အောင်အခက်အခဲတွေအများကြီးရှိနေတော့တွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ဒီနယူးယောက်မှာရောက်နေတော့မှာပဲပြောသွားတာတခုရှိပါတယ်ဒါကတော့ဒီနှစ်မှာထူးထူးခြားခြားပေါ့လေကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှာမဟုတ်ဘူးဆိုတော့သူပြောသွားပါတယ်အထူးသဖြင့်ကတော့ဒီပုံမှန်အဖြစ်ဒီလူခွင့်ရေးကိစ္စတွေပဲနဲ့ပတ်သက်ပြီးတင်ပြရတဲ့တတိယကော်မတီကသူတို့အဆိုပြုမှာမဟုတ်တော့ဘူးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကဒီနေ့ကထွက်လာစရာမရှိဘူးဆိုတော့ဒါမဲ့တခုရှိတာဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ထွက်မလာတဲ့အတွက်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်အထူးသဖြင့်ဒီလက်နက်ကိုင်ပရိခတ်တွေဖြစ်နေတဲ့ဒီတက်မလို့ကလူခွင့်ချိုးဖောက်မှုတွေရှိရဆိုဆွဆွဲချက်တွေမကြာခဏကြားနေရဒါရင်းနဲ့ပတ်သက်လို့စောင့်ကြည့်အကဲခတ်မှုတွေမှာအပိုင်းတွေမှာအားနည်းသွားစရာမရှိဘူးလား
ဟုတ်ကဲ့ကျွန်တော်တို့နှစ်တိုင်းပါနေကြမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့နိုင်ငံရေးကိုအကြံပြုတဲ့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂအထွေထွေနီလာခံရဲ့အဆုံးဖြတ်ချက်ဒီနှစ်ကတက်လာဖို့တော်တော်ခက်ခဲသွားတွေ့ရပါတယ်။တစ်ဖက်ကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တိုင်းပြည်ကအမှန်တကယ်ပြောင်းလဲတယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်လည်းဒီလိုမျိုးရွေးချယ်ပြီးတော့နိုင်ငံတကာကဖိအားပေးတာမကြိုက်ပါဘူး။တကယ်ပွင့်လင်းလာရင်ပွင့်လင်းတဲ့တိုင်းလက်ခံမှာတိုးတက်မှုအတိမတ်ပြပါကျွန်တော်တို့ကိုယ်တိုင်ဒါမျိုးတောင်းဆိုပါမယ်။ဒါပေမဲ့အခုတစ်ခေါက်မှာကျွန်တော်တို့မှာတကယ်တမ်းစိုးရိမ်စရာအချက်တွေကပြီးပြီဒါတွေပျောက်သွားပြီလား။မပြောက်သေးဘူးဗျထိုးစစ်ဆင်မှုတွေဆက်ရှိနေတယ်အရင်တော့တနက်တန်နေတိတ်ခဲ့တဲ့ကရင်မာတော်ပြန်ပြီးတော့ဖြစ်နေတဲ့ကိစ္စတွေရှိနေတယ်တိုင်းရင်းသားဒုက္ခသည်တွေကိစ္စကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြိပကကိစ္စလည်းမပြီးသေးဘူးအဲ့ဒီမပြီးဖို့အတွက်ကျွန်တော်တို့စိန်ခေါ်မှုတွေရှိနေတာဟာလူတိုင်းသိနေတဲ့အချက်ပဲအဲ့တော့ဒါမျိုးကိစ္စတွေကိုအ мян အဆန်ပြီးစီးဖို့နောက်တစ်ခါအဖြေရှာတဲ့အချိန်မှာဒီတိုင်းပြည်ရဲ့အကျိုးအတွက်ဝိုင်းဝန်းပြီးတော့စန့်ကျင်ပြီးတော့တားဆီးနေတဲ့အရာတွေမဖြစ်ဖို့အတွက်နောက်တစ်ခါလက်နက်ကိုင်ပြိပခိုင်ငင်းချမ်းဖို့အတွက်ဒေါ်အောင်ဆန်းစုကြည်စူးစမ်းသူတို့တခြားသူတွေစူးစမ်းဖို့လိုအပ်တယ်။အခုလိုမျိုးဖိအားပေးမှုတွေညော့သွားရင်ကျွန်တော်တို့ခုနလိုပူပေါင်းဆောင်ရွက်တဲ့နေသူကမပူပေါင်းတော့မယ်နဲ့ကဘာကြီးကိုဂယူးဆိုင်စရာမလိုပါဘူးစိတ်သက်ဖြစ်လို့ရှိရင်ဒေါ်အောင်ဆန်းစုကြည်တဲ့ပုံမူတော်မှအခက်ခဲတွေပုံများလာမယ်။အဲ့တော့ကျွန်တော်တို့ယူဆရလူခွင့်ကိစ္စနဲ့ပတ်သက်လို့လုံးဝမပြီးသေးဘူး။တိုးတက်လာတာရှိသလိုစိန်ခေါ်မှုတွေရှိသလိုစိန်ခေါ်မှုအစ်စ်တွေလည်းပေါ်လာနိုင်တယ်။အဲ့ဒါကိုမျက်ချင်မပြတ်စောင့်ကြည့်နေသေးပါဆိုတဲ့နိုင်ငံတကာအာရုံစိုက်မှုတော့ဒီနှစ်တော့ရှိသင့်သေးတယ်ဒါပေမဲ့မရှိတဲ့အချိန်မှာတော့ကျွန်တော်တို့ကတော့ထပ်ပြီးတော့လုံနိုင်တာကတော့ဖြစ်နေတဲ့အဖြစ်အပျက်ကိုကဘာတိအောင်ကြီးညာတာပဲလုပ်လို့ရမယ်အမှန်တော့စောသေးတယ်လို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ဒီနိုင်ငံတကာဆက်ဆံရေးအပိုင်းပေါ့နော်နောက်အခုဒီပိုင်းကျွန်တော်ထပ်ပြီးဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟိုပြောမယ်ဆိုလို့ရှိရင်တော့လောလက်လက်ကိုပဲဟိုအတောင်းနေဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလူခွင့်ရေးအခြေအနေလို့ပြောရင်ဒီမြန်မာနိုင်ငံလူဟိုအမျိုးသားလူခွင့်ရေးကော်မရှင်ကမပါမဖြစ်တဲ့ပြောမယ်ကိစ္စအခုနောက်ဆုံးဆိုရင်လည်းပဲဒီလူခွင့်ရေးကော်မရှင်နဲ့ပတ်သက်ပြီးဟိုအတောင်းနေဖြစ်နေတာရှိရဲဒီအချုပ်ဆိုင်ရာကော်မလေးနှစ်ယောက်ကိုညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူတို့ဖြစ်ရှင်းပုံဖြစ်ရှင်းနေရနီးလည်းမကြောက်ဘူးဆိုပြီးတော်တော်များဝေဖန်တယ်ဝေဖန်တာကိုလည်းသူတို့ဒေသရှင်တွေလည်းပြီးဖြစ်ရှင်းပါတယ်ဟိုကိုအောင်မျိုးမင်းတို့သွားတာလည်းကျွန်တော်တွေ့ပါတယ်ဆိုတော့ဒီလိုဖြစ်ရှင်းတဲ့ပုံမှာလည်းဟိုလူရဲသိပ်ဘဝင်မကြရရရှိတယ်အခုနောက်ဆုံးဆိုလို့ရှင်လွတ်တော်မှာတော့မှာပဲဒါကိုအရေးကြီးအစိုးတင်ပြီးတော့ဒါကိုဒီကော်မရှင်နဲ့ကလူတချို့အရေးယူပေးဖို့အထီအောင်ပြောတာဆိုတာဖြစ်လာတယ်ဆိုတော့ဒီလူခွေလို့ရှာသူတူအနေနဲ့ပေါ့လေအခုဒီကော်မရှင်ရဲ့ဒီကလေးမလေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကကျင်းနဲ့အားရစရာလို့ယူဆတာ
ကျွန်တော်အနေနဲ့ဒါကိုတော်တော်များပြောပြပေးပါပြီ ကော်မရှင်ရဲ့လုပ်ပိုင်ခွင့်အရဒီကိစ္စတွေစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်အဲ့ဒါကိုသူတို့အပြည့်အဝအသုံးချပါတယ်ဒါကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုသူတို့သုံးတာဒါပေမဲ့လုပ်ပိုင်ခွင့်ထဲမှာစုံစမ်းစစ်ဆေးတဲ့အချိန်မှာတကယ်လို့များတိုင်းပြည်မှာရှိတဲ့ဥပဒေတွေကိုချိုးဖောက်တယ်တိုင်းပြည်ရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်လို့ရှိရင်လည်းတင့်တော်သူလို့လှောက်ဆောင်အောင်ဆိုပါထားပြီးသားအခုတော့စုံစမ်းစစ်ဆေးတယ်ဒါပေမဲ့ဒီလောက်ကြီးမားလှတဲ့ရာဇဝတ်မှုမျိုးကလေးတွေရရက်ဆက်ဆက်ထိခိုက်တဲ့ကလေးခွင့်ချိုးဖောက်မှုမျိုးကိုတကယ်တမ်းအမြင့်ဆုံးတရားဥပဒေနဲ့အရေးယူနိုင်မှုလှောက်ဆောင်တဲ့အပိုင်းမှာသူတို့အားနည်းသွားခဲ့တယ်အမှန်တော့လူခွင့်ကြောင်ကျွမ်းကျင်တဲ့သူဆိုလို့ရှိရင်ဒီအမှုမျိုးကခြေအေးယုံနဲ့မလုံလောက်ဘူးဆိုတာသိမှာပါဒါပေမဲ့ဒီလိုမျိုးအမှုမျိုးကြေးအေးမှုနဲ့ကြေးအေးလိုက်တာကိုငွေနဲ့ကြေးအေးလိုက်တာသူတို့လက်ခံခြင်းကသူတို့ရဲ့အားနည်းချက်ဖြစ်သွားပြီအမှန်ဆိုလူခွေကာကွယ်စောင့်ရှောက်မဲ့သူကကျူးလွန်မှုကိုတည်ယုံနေဖော်ထုတ်နေမကဘဲနဲ့ထိုက်တဲ့နဲ့အရေးယူမှုဖြစ်အောင်လှုပ်ဆောင်ပေးရမယ့်တာဝန်ရှိပါတယ်ဒါကိုသူတို့မလှုပ်ဆောင်ခြင်းကပြည်သူလူထုကနေထောက်ပြစရာဖြစ်သွားတယ်သူတို့ဘက်ကပြောစရာရှိပါတယ်သူတို့ရဲ့ဥပဒေအရလူခွေကော်မရှင်ကစုံစမ်းစစ်ဆေးဖို့တာဝန်ရှိတယ်အရေးကြီးပေးဖို့တာဝန်မရှိဘူးဆိုတာဟုတ်ပါတယ်ဒါကဥပဒေရဲ့အားနည်းချက်တစ်ခုဖြစ်တယ်ဒါပေမဲ့ကိုယ်တိုင်အမှုဖွင့်သည်မရသည့်တိုင်အောင်ဒီကိစ္စမတရားတာမှန်းသိတယ်ငွေနဲ့ကြေးအေးလို့မသိတဲ့ကိစ္စမျိုးရှိရင်တခြားသူတွေကိုဒါမျိုးနီးနဲ့တရားအမှုဆွဲလို့ရတယ်ဆိုတဲ့ဟာကိုဘာကြောင့်မလုပ်ဆောင်လဲဒီလောက်လေးကြိုးပမ်းမှုတော့မလုပ်နိုင်ဘူးလားတဦးချင်းရဲ့ကြိုးပမ်းအားထုတ်မှုကအဲ့လောက်မရှိတော့ဘူးလားအဲ့ဒါထောက်ပြချင်ပါတယ်အဲ့တော့လှုပ်ဆောင်မှုတိုင်းလှုပ်တာရှိပါတယ်ဒါပေမဲ့လှုပ်ဆောင်မှုကိုပြစ်ပြဝမလှုပ်ဆောင်တာရဲ့လုဆောင်မှုဒီလောက်ရှိတယ်ဆိုရယ်စင်ကြီးနဲ့ဖြစ်သည်များပြီးရောဆိုရယ်လုဆောင်ချက်ကအမှန်တကယ်လူခွင့်ကာကွယ်စောင့်ရှောက်လူသောကော်မရှင်များနဲ့အားကောင်းသောလူခွင့်ရဲ့လက္ခဏာမဟုတ်ပါဘူးအဲ့ဒီဘက်မှာတော်တော်အားနည်းသွားပါတယ
်ဆိုတော့ဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ကတကယ်တကယ်တော့ဒီအရင်ဆိုးရိုက်လက်ထက်မှာစပြီးဖွဲ့စည်းလာကြတဲ့ဟိုမေကွန်ထုတ်ဆရာလည်းရှိရတချို့ကဝေဖန်တာလည်းရှိဆိုတော့လက်ရှိမြန်မာနိုင်ငံလူခွင့်ကော်မရှင်အခန်းကဏ္ဍဘလောက်များဟိုလုစဖွဲ့စည်းစဉ်ကာလနဲ့ခုချိန်ထိပေါ့လေဟိုကြီးကြီးမားမားစောင့်ရဲချက်တွေပါရချင်းနဲ့ဆရာတွေရောဘာတွေများရှိခဲ့ဘူးလဲ
အဲ့ဒီနေရာမှာတကယ်လို့ကော်မရှင်သာသွားမိမယ်ဆိုရင်ပညာပေးမှုတွေလုပ်ပါတယ်သွားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်အောင်မြင်မှုအနေနဲ့ပြောပါလိမ့်မယ်ကျွန်တော်အနေနဲ့ဒါကိုအတိအမှတ်ပြုပါတယ်စူးစမ်းမှုဒါပေမဲ့ရလက်ကိုကျွန်တော်ပို့ကြည့်ချင်တယ်တိုင်ကြားမှုတွေရရှိလာပြီးတဲ့နောက်ပိုင်းဘလောက်ထိတရားဥပဒေကိုစောင့်ကြည့်နိုင်လဲအဲ့ဒီဘက်မှာအားနေတယ်ဘာကြောင့်လဲဥပဒေကိုယ်တိုင်ကသူတို့ကိုတကယ်လို့များပူးပေါင်းဆောင်ရွက်မှုမရှိလို့ရှိရင်အဲ့ဒီလူကိုဘယ်လိုမျိုးအရေးယူသင့်လဲဆိုရဲအကြံပေးချက်ပေးနိုင်တဲ့အခြေအနေတော့မရှိဘူးအခုကလက်ခံလာတဲ့ဟာကိုတက်ဆိုင်ရာဝန်ကြီးဌာနကိုလွှဲပေးတဲ့စာတိုက်ပုံသဘောမျိုးပဲဖြစ်နေတာဥပဒေရဲ့အားနည်းချက်အဲ့တော့ပထမဆုံးဥပဒေကိုကျွန်တော်တို့အားမရဘူးနောက်တစ်ခုကတော့ကော်မရှင်ရဲ့ဒီပညာရက်နဲ့ဒီစိတ်သက်ပိုင်းဆိုင်ရာမှာကျွန်တော်တို့တချို့လူတွေပေါ်မှာသိသဘောမကျပါဘူးခုနကတော့ဖြစ်တဲ့ကိစ္စလိုမျိုးဒါကအရန်ကိုချိုးဖောက်တာဖြစ်တယ်ရာဇဝတ်မှုချိုးဖောက်မှုလည်းမြောက်တယ်ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်တာလည်းမြောက်တယ်။ဘာကြောင့်အဲ့လိုမျိုးဆွဆွဝါဖြစ်တဲ့ဟာကိုဒီလောက်နဲ့ပြီးရင်ပြီးရောကြေနဲ့ရင်ပြီးရောနှစ်ဦးနှစ်ဖက်ကြေလည်ပြီးရောဆိုတဲ့အတွေးတိမ်မျိုးရှိရတယ်။အဲ့ဒါကဘာကိုပြနေလဲဆိုတော့လူခွင့်ရေးဥပဒေပိုင်းကြွန့်ကျင်မှုရယ်။လူခွင့်ရေးကိုငါတို့တကယ်တမ်းကာကွယ်မယ်ဆိုတဲ့စိတ်ရောကိုယ်ပါစိတ်အားထက်သန်မှုနဲ့နှလုံးသားပါလူခွင့်ပေါ်ယုံကြည်မှုမှာအားနည်းနေပါတယ်။အဲ့ဒါတွေကအဲ့နှစ်ချက်နဲ့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ။
အဲ့တော့ဒီမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဟိုတုတ်တက်ဖို့ဆိုလို့ရှိရင်သူ့ရဲ့ဒီဖွဲ့စည်းပုံတွေပြင်ဖို့လိုတာလားလူတွေပြောင်းဖို့လိုတာလား
နှစ်ခုလုံးလိုအပ်ပါတယ်ဥပဒေကိုယ်တိုင်ကတကယ်လုတ်ပိုင်ခွင့်ရှိသောအရာမျိုးရှိဖို့လိုအပ်တယ်ဒါမှသာစိတ်တက်မှန်မှန်နဲ့နေရာမှန်ကိုရောက်လာတဲ့ကော်မရှင်ဝင်အစ်စ်တရားလဲတာဝန်ကိုတည်တဲ့ပုံမှန်ထမ်းဆောင်နိုင်မှာဖြစ်ပါတယ်တခါတလေဘလောက်ထိဥပဒေကောင်းကောင်းဥပဒေကိုအသုံးပြုပြီးတော့ကာကွယ်ပေးခြင်းနဲ့စိတ်မျိုးမရှိဘူးဒါကိုတာဝန်ရမဟုတ်ဘဲနဲ့ခံအပ်မှုကြောင့်ဒါမှမဟုတ်ရှင်ကိုယ့်ရဲ့ခံစားမှုကြောင့်လှုပ်လို့ရှိရင်လည်းဥပဒေကိုအသုံးမချတာဖြစ်တဲ့အတွက်လူကောမူကောပြင်မှုလိုအပ်ပါတယ်။မူကလူခွေကိုအမှန်တကယ်ကာကွယ်ပေးနိုင်တဲ့အခွင့်အာဏာရှိသောမူရှိဖို့လိုအပ်တယ်လို့ဒီမူကိုအသုံးချပြီးတော့နိုင်ငံသားအလုံးကိုခွဲခြားမှုမရှိဘဲနဲ့ထိုက်တင့်သောကျွန်တော်တို့ပေးဆက်မှုတွေထိုက်တင့်သောနစ်နာကြေးတွေကိုရရှိပိုင်ခွင့်ကိုလှုပ်ဆောင်နိုင်တဲ့သူအချိန်မရွေးလူခွေနဲ့ပတ်သက်ပြီးတော့လုပ်မယ်ဟဲဆိုတဲ့စိတ်ဆန္ဒရှိတဲ့သူတွေဒီလူတွေလည်းလိုအပ်ပါတယ်
။ Okay, ခေါင်းမျိုးနဲ့ကြည့်ကြည့်ပါ
။ Okay, ကြည့်ကြည့်ပ
ါ။လူခွေလှုပ်ရှားသူတဦးဖြစ်တဲ့ညီမကြီးမြမအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်လူဦးကတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေး ਨੇ အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာဖြစ်ပါတယ်ရှင်
ပါရှင်တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ Facebook ပေါ်ကအမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြဖို့အချိန်ရောက်ပါပြီเนาะနောက်ပိုင်းမှာတော့တော်ရရှင်တွေကိုနောက်တိုင်းတိလေးတစ်ပုတ်နဲ့ဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတိလက်ဆောင်တွေလည်းမြန်မာသချင်းလေးတစ်ပုတ်နဲ့မြစ်တာတိလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ရဲ့စာတွေကိုအရင်ပြောပြပေးသွားခြင်းပါတယ်ဆိုင်နောင်မင်းထွန်းဆိုတဲ့သရရှင်တယောက်က VOE ကိုစာရေးတာအခါပေါင်းမနေတော့ပါဘူးပြန်ချပေးတာလည်းတစ်ခါမှနားမထောင်ရပါဘူးဘာကြောင့်မှလဲဆိုရမေးခွန်းထုတ်လာပါတယ်ဟုတ်ကဲ့ပါကိုဆိုင်နိုင်မင်းထွန်းရင်စာရေးကတော့တတ်နိုင်သမျှစူးစမ်းပြီးပြန်ချပေးပါတယ်ရှင်ဒါမဲ့ကျွန်မပြောဘူးသလိုပဲကိုရေးကိုတာတိတ်ဆန်တဲ့စာရေးကိုတော့ကျွန်မတို့ဒီကနေမှဖော်ပြပေးပါအောင်နော်သရရှင်ရဲ့စာရေးကိုတော့တော်တော်များများတတ်နိုင်သမျှဖော်ပြပေးပါတယ်စာတော့ထပ်ရေးပါအောင်လို့ပဲပြောချင်ပါတယ်နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်လူအများစိတ်ဝင်စားခဲ့တဲ့ဒီလူခွင့်ချိုးဖောက်တဲ့ဆိုပြီးတော့ဒီအိမ်မော်မျိုးသမီးလေးတွေကိုအိမ်ပိုင်ရှင်တွေကနေပြီးတော့နှိပ်စက်တဲ့ကိစ္စအပေါ်မှာဒီလူခွင့်ကော်မရှင်ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကသတင်းတင်ပြတာအဲ့သတင်းကိုဖတ်ရှုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သရရှင်ရဲ့မှတ်ချက်တွေကိုနောက်ပိုင်းမှာဖော်ပြပေးသွားမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့ဒီ Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100မှာနံပါတ်10အတွင်းထဲကိုဝင်နေတဲ့သချင်းလေးတစ်ပုတ်နဲ့ဖျော်ဖြေပေးသွားခြင်းပါတယ်ရှင်။ပြင်သစ်က electronic guitar ထုတ်လုပ်သူ DJ Snake ကနာမည်ကျော် Canadian အဆိုတော် Justin Bieber ရဲ့တည်ဆုံမှုနဲ့ဖန်တီးထားတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းကအခု Billboard Hot 100ဖြစ်ဆုံးတေးတရာအဆင့်မှာနံပါတ်7ကနေပြီးတော့အခုသတင်းပတ်မှာတော့နံပါတ်6အထိရောက်လာခဲ့တာပါ။ဩဂုတ်လ5ရက်နေ့မှာစတင်ဖြန့်ချိတဲ့သတင်းဖြစ်ပါတယ်။ဩဂုတ်လ29ရက်နေ့မှာတော့ Billboard ရဲ့ Hot 100ဖြစ်ဆုံးတေးတရာအစီအစဉ်ကိုနံပါတ်7နဲ့ဝင်လာတာဖြစ်ပြီးတော့ DJ Snake အတွက်ဒီစီးရင်ဝင်တဲ့ပထမအဦးဆုံးသတင်းလည်းဖြစ်ပါတယ်။UK နိုင်ငံမှာနံပါတ်1နေရာအထိရောက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်10အတွင်းဝင်နေတဲ့ဒီ DJ Snake ဖန်တီးပြီးတော့ Justin Bieber တည်ဆိုထားတဲ့ Let Me Love You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်။Used to believe we were burning on the edge of something beautiful, something beautiful. Selling a dream, smoking mirrors keep us waiting on a miracle, on a miracle. You က်စတီဘီဘာတီဆိုပြီးတော့ဒီကစ်စိတ်ဖန်တီးတဲ့ Let Me Love You ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါရှင်။နောက်ပိုင်းမှာတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာသင်္ကေတတစ်ပုံနဲ့မြစ်တာတေးလက်ဆောင်ဖွင့်ပေးအောင်မှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြန်မာနိုင်ငံမှာတော်တော်လေးလူပြောသူပြောများခဲ့တဲ့ဒီ Facebook ပေါ်မှာလည်းဒီသတင်းတွေပဲပြုပြနေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သောရရှင်နေမှတ်ချက်ရေးလာကြတာကိုဖော်ပြပေးချင်ပါတယ်။ဒီရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာနှစ်မှန်နှိပ်စက်ခံရတဲ့မင်းကလေးငယ်2ယောက်အတွက်လိုက်ပါအကျိုးဆောင်တဲ့နေရာမှာနီးမှန်လက်မှန်နဲ့ဆောင်ရွက်တာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပယ်ချသွားတာပါ။မင်းကလေးငယ်တွေနေနာချေယူဖို့ကြေအေးဖို့ကျောင်းဝင်ဆေးဆက်ပေးခဲ့တဲ့လုပ်ရက်ပေါ်မှာကော်မရှင်ကကာကွယ်ပြီးတော့ပြောဆိုသွားပေးမယ်လေ။လူ့အခွင့်အရေးလှုပ်ရှားသူတွေကဒါဟာမလုပ်သင့်မလုပ်ထိုက်တဲ့လုပ်ရက်ဖြစ်နေထောက်ပြခဲ့ကြတာပါ။ဒီသတင်းနဲ့ပတ်သက်ပြီးတော့ပြေဆုံးတော့ဒီရန်ကုန်မြို့ကလူ့ခွင့်ကော်မရှင်ရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းပြော့သွားရောက်သတင်းယူခဲ့တဲ့ကျမတို့ရဲ့သတင်းတောင်မမေခါကတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းကိုနားဆင်ကြည့်ရှုပြီးတော့အောက်ကနေပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်နေထဲမှာကျော်နိုင်ရှင်ဆိုတဲ့သောရရှင်က
စာလိုပေလိုပြောရရင်တော့ကော်မရှင်ပေါ့ဗျာ။တကယ်တော့ဂျားပွဲစားအဆင်ပါပဲ။ကော်မရှင်ဆိုတဲ့သဘောလှုပ်ဆောင်ချက်ကဘာလဲဗျ။ဘာပြဿနာပဲဖြစ်ဖြစ်မှန်ကန်တဲ့ဥပဒေအတိုင်းဖြစ်အောင်ကော်မရှင်ဆိုတာဖြစ်လာဖွဲ့စည်းလာကြတယ်လို့မြင်နေဗျ။ကျွန်တော်တို့အဖွဲ့နဲ့ဘာမှမဆိုင်ဘူးသူတို့ပြဿနာသူတို့တွေကျင်းနိုင်ရင်ပြီးတာပဲဆိုလို့ရှိရင်ဘာအဖွဲ့မှလည်းဖွဲ့စရာမလိုတော့ပါဘူးဥပဒေအပြင်ကအလုပ်တွေလည်းကျင်းနိုင်လို့ရှိရင်သူတို့လက်ခံမဲ့သဘောပါ
နှစ်ဦးနှစ်ဖက်အကျဉ်းနဲ့တရားမဝင်တဲ့လုံရက်ကိုတော့မှဒီကော်မရှင်ကလက်ပိုက်ကြည့်နေတော့မှလားဆိုပြီးတော့ Facebook ပေါ်ကသောရရှင်ကျော်နိုင်ရှင်ကမေးခွန်းထုတ်လာပါတယ်ရှိုင်းရဲထွတ်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
Protection and Promotion လှုပ်ဆောင်ပေးရတဲ့လူခွင့်ကော်မရှင်ဟာလူခွင့်ချိုးပေါက်နေမှန်းသိရတဲ့ရာဇဝတ်မှုတင့်တဲ့ပြစ်မှုမှန်းသိရတဲ့မိမိအဖွဲ့အစည်းရဲ့တာဝန်နဲ့ဥပဒေပိုင်းဆိုင်ရာကိုမျက်ကွယ်ပြုခြင်းမတိနားမလည်တဲ့ကျေးလက်မိသားစုဝင်တွေရဲ့အားနည်းချက်ကိုအသုံးပြုကာဥပဒေလမ်းကြောင်းကနေပြီးတော့သွေးဖဲအောင်ကြံဆောင်လှုပ်ဆောင်တဲ့သဘောတရားနေခြင်းနိနာခဲ့ရတဲ့မိသားစုတွေအနေနဲ့သဆိုင်ရာလူမှုအဖွဲ့အစည်းတွေရဲ့အကူအညီအကြံဉာဏ်ရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးရန်ပြက်ကွက်ခဲ့ခြင်းလူ့အခွင့်အရေးကော်မရှင်ရဲ့ဖြည့်ရှင်ဆောင်ရွက်ပေးပုံဟာပြစ်မှုကျူးလွန်ခဲ့သူများဘက်ကအားပေးကူညီတဲ့သဘောတရားနေခြင်းဒါတွေကြောင့်ကော်မရှင်တာဝန်ရှိသူတွေကိုပါစစ်ဆေးအရေးယူစေချင်ပါတယ
်။ကော်မရှင်တာဝန်ရှိသူတွေကိုပြန်ပြီးတော့တုံ့သက်စစ်ဆေးပေးပါဆိုရဒီတော်ရရှင်ကတောင်းဆိုလာတဲ့အချိန်မှာဆွေဆောင်အေးလွင်ခေမာတာဆိုတဲ့ဒီ Facebook နာမည်နဲ့တော်ရရှင်ကတော့
သတင်းစာရှင်းလင်းပွဲကလမ်းဘေးဈေးတွေဈေးလူရောင်းနေကြတယ်လို့ပါပဲ။သတင်းတော်ဆိုသူတွေကစကားကိုလေးလုံးမကွဲတို့တို့ရှင်းလင်းထိမိစွာမေးနိုင်သူ၃လောက်ရောက်တာရှိပါတယ်။ဖြေတဲ့လူတွေကလူကြီးပီပီအတွေ့အကြုံရှိစွာဟွေတယ်၊လိန်တယ်၊ခောက်တယ်၊မှွေတယ်ဒီနေရာပဲပြန်ရောက်လာတယ်။ဘိုးလိုတွေညက်လုံထွေးပြီးစွဲတယ်၊ပတ်တယ်၊ခြေအောင်ပြတယ်။စိတ်မရှိလို့ဒဲ့ပြီးတော့လူမိုက်စကားပြန်ပြောတယ်။ကင်မရာရဲပုံမပြတ်အောင်ဟန်ဆောင်ရည်ရသည်။ဒီနေ့အကယ်ဒမီတည်ကြပြီ။အနာဘော်ဒုတ်ကြလို့ပေါက်ကွဲနေတဲ့အတွင်းဒေါသကိုမရေမိအောင်လူကြီးထာနဲ့ပြန်ဖုံးတယ်။ထီးတဲ့မိကွန်းကြတော့ဘာပြန်ဖြေရမှန်းမသိလို့ငုတ်တုံမိတယ်။မြောက်မိုင်းမိုင်းနဲ့ရင်ထဲကအပူတွေဟတ်လို့ရေသန့်မှုတွေလည်းအတော်ကုန်သွားတယ်။အဲယာကွန်းတွေအိုဗာလုတ်ဖြစ်ကုန်တယ်။ပွဲစီစဉ်သူမတ်တရက်အခမ်းအနားမှုကြီးကအခြေအနေကိုဖြတ်ထိုးညံနဲ့အမြန်သုံးသပ်ပြီးခလေးထာနဲ့ပွဲပြန်ဖြတ်တယ်။ဟာ
ဟာ။ဒါကတော့ VOA သောရရှင်တယောက်ဒီသတင်းကိုဖတ်ပြီးတော့ဒီ Facebook ပေါ်မှာသူ့ရဲ့အမြင်ကိုပြန်ပြီးတော့မှတ်ချက်ရေးလာတာပါ။ဇော်ဇော်ဆိုတဲ့ Facebook account ပိုင်ရှင်ကလည်း
မြန်မာနိုင်ငံရာဇသက်ကြီးပုံမှန်202ပြစ်မှုကျူးလွန်ပြီးကြောင်းတိလျက်နဲ့ဖြစ်စေယုံကြည်ရန်အကြောင်းရှိလျက်နဲ့ဖြစ်စေမိသူကိုမဆိုထိုပြစ်မှုနဲ့ဆက်လင်း၍ဥပဒေနှင့်အညီပေးရန်တာဝန်ရှိသောသတင်းကိုမပေးဘဲတမင်ပြက်ကွက်ရင်ထိုသူကို6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေငွေဒဏ်ဖြစ်စေဒဏ်2ရက်လုံးဖြစ်စေချမှတ်ရမယ်လို့ဆိုထားပါတယ်ဒါကြောင့်လူ့အခွင့်အရေးကော်မရှင်ဟာရာဇဝတ်မှုမြောက်တဲ့ပြစ်မှုဆိုင်ရာဥပဒေပုံမှန်202ကိုချိုးဖောက်ခဲ့ပါတယ
်။ဟိုဘက်ကနေပြီးတော့ပုံမှန်နဲ့တက်ပြီးပြောလာလို့ဒီဘက်ကနေပြန်ပြောရပါတယ်။ဆိုပြီးတော့ဒီသရရှင်ဇော်ဇော်ကရေးလာတဲ့အချိန်မှာဥဝင်းဇော်ရတနာပုံဆိုတဲ့ Facebook account ပိုင်ရှင်ကတော့
စဉ်းစားကြည့်ပြီးတော့ဗျာရဲတို့လူခွေကော်မရှင်တို့မြို့သူမြို့ရေးရာတို့ကနဦးအမှုတိုင်တန်းတဲ့အချိန်တုန်းကဒီအကြောင်းတွေသတင်းစာမျက်နှာပေါ်တင်ပြဖို့ပြက်ကွက်ခဲ့တယ်။အများပြည်သူတွေမသိသေးပဲနဲ့ချိန်ပုံခုတ်ပြီးတော့နင့်နာကြီးလိုလိုဂယူနာကြီးလိုလိုရော်ကြီးလိုလိုစစ်မှန်တဲ့ဥပဒေလမ်းကြောင်းကိုသွေးဖြူပြီးတော့ငွေချင်းနဲ့ဖြည့်ရှင်ပေးလိုက်ကြတယ်။နှိမ့်စက္ကန်ကလေးတွေရဲ့မိသားစုရဲ့မသိနားမလဲတာဆင်းရဲတာရိုးရတာတွေကိုထောက်ထားကူညီမှုမရှိပဲနဲ့ငွေချင်းချမ်းသာတဲ့တရားခံကိုတက်တာစီမဲ့ငွေနဲ့ဖြည့်ရှင်တဲ့နည်းနဲ့အမှုကျူးလွန်သူကိုကာကွယ်ပေးလိုက်ကြတာပါပဲ။ပြောကြသေးတယ်နှိမ့်စက္ကန်ကလေးမိသားစုကိုငွေစုစုပေါင်း7,500တဲ့နေရမြားတဲ့သူတို့နဲ့မဆိုင်တဲ့ရဲအဖွဲ့ရောသူတို့အဖွဲ့ပါလက်ထုံးငွေမယူဘဲနဲ့စေတနာနဲ့အလကားဆောင်ရွက်ပေးလိုက်တာပါတဲ့ အယောအယောဗျာပုံမြင်လားအိမ်မက်လီလားမြမပြီပါနော်ဒါပေမဲ့ကြားရတာနားဝမှာတစ်ဆူဆူကြီးဗျာ
လူခွင့်ရေဖောက်ဖျက်ခံရသူတွေကျူးလွန်ခံရသူတွေဘက်ကမကာကွယ်ပဲနဲ့ဟိုဘက်ကအမှုကျူးလွန်တဲ့သူတွေဘက်ကနေပြီးတော့ကာကွယ်ပေးပါတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်မျိုးဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လူတယောက်ကိုဒဏ်ရာအနာတရားဖြစ်အောင်ကိုင်းငါချိုယွင်းအောင်နှင်းပန်းနှိပ်စက်တာလူခွင့်ရေခေါင်းစဉ်အောက်တွေမရှိပါဘူးပြစ်မှုဆိုင်ရာဥပဒေရဲအရေးယူပိုင်ခွင့်ရှိတာကြောင့်အစကတည်းကရဲလက်ထဲကိုအပ်ရပါမယ်မဆိုင်သူများဝင်ရှုပ်ပြီးတော့တရားခဏ်များပြေးခွင့်ကြုံရပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုပြင်ပြီးပြောရမယ်ဆိုတော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကနေပြီးတော့အဲ့အချုပ်ဆိုင်ကအသက်ပြေးပြီးမိသားစုဝင်အားလုံးကိုအခုဆိုရင်တရားစွဲထားပြီးပါရယ်နော်ဆက်ပြီးတော့အမှုပေါ်ပေါက်လာကလေးကအမှုဖွင့်တိုင်တန်းခဲ့တဲ့ကြောက်တရားရဲစခန်းကိုလည်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်ဝေဖန်မှုတွေခံရပြီးတော့ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပြီးပို့ဝိုင်းပြီးတော့လက်မှတ်ထိုးတောင်းဆိုခံရတဲ့ဒီလူခွင့်ရေးကော်မရှင်ကိုတော့ဘလို့ဆက်ပြီးတော့ဂိုင်တွင်မလဲဆိုတာခုထိမသိရသေးပါဘူးထူးခြားရင်ထူးခြားသလိုကျမတို့ VOA ကနေပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြေးပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေချစ်သောရရှင်ကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ဒီတော့ဒီတစ်ပတ်တော့သောရရှင်ကိုကျွန်မဟိုပြီးခဲ့တဲ့တစ်ပတ်ကလိုပဲတချင်းဟောင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးမယ်လို့စိတ်ကူရပါတယ်။အခုတလောတချင်းဟောင်းလေးတွေကိုဒီရုံးကိုလာကားပေါ်မှာနားဆင်မိရင်လည်းသောရရှင်ကိုလည်းတတိယမိလို့အဲ့ထဲကတချင်းတွေကမှကျွန်မနားထဲကိုနည်းနည်းမှတ်မှတ်တင်တင်ရောက်လာတဲ့တချင်းတစ်ပုဒ်ကိုသောရရှင်ကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ Train Rabo ဒီဆိုထားတဲ့ဒီ Diary နံပါတ်1နဲ့ Diary နံပါတ်2အခွေတွေက Diary နံပါတ်1ထဲကတချင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။မမင်းနဲ့တော့ဆိုတဲ့တဲ့ချင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်
။မနေ့ဖတူအလေးရောက်ရင်ညဘေမိုးချုပ်တိုင်းမင်းမအိတ်စခင်။မြင်ရောက်ဒီမှာလာတို့ရဲ့အတိတ်ကိုရည်တူ။ We we got down at the chilly day မင်းအတွေ့တဲ့မင်းအသေးလေးတဲ့။ Tower was in the time queen ပြုတ်ွယ်။ဒါဆိုပုံမှန်အချိန်မှန်တည်ရမယ်။တွေ့တာသူစိတ်ချမ်းသာအောင်ကိုရဲ့ဘယ်မနေနေပါရလုံးလုံးမင်းလေးတတိယတော့ဒီနာမည်လေးပဲပြန်ခေါ်ဖို့တသိချဖူးခဲ့တဲ့ကောင်မလေးအကြောင်းမမင်းနဲ့တော့ဘလောက်ကြည့်ပဲဝေဝေပဲစီရင်ရောက်ရောက်ချင်းပြန်တော့ဟိုတော့ငါတသိချဖူးခဲ့တဲ့ကောင်မလေးအကြောင်းမမင်းနဲ့တော့ရင်းနေကြတာပတ်သက်ခဲ့ဘူး
တော်တို့ဆိုထားတဲ့မမေးနဲ့တော်ဆိုတဲ့တချင်းလေးကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းရီနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါလေရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဒီမလေးတွေ့ကြတာတွေဂျန်နေသေးလို့မင်းလေးတတိယတော့ဒီနာမည်လေးပဲပြန်ခေါ်ဖို့။ Who they chip who get a gun my lady အကြောင်းမမေးနဲ့နော်။ဘလောက်ကြည့်ပဲဝေဝေပဲစီတွေရောင်ရောက်ချင်းတန်းတော့
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါအိမ်အကူမိန်းကလေးနှစ်ယောက်နှိပ်စက်ခံရမှုပြဿနာကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ခုရက်ပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်မြို့လယ်ကနမဲကြီးအင်းဝအချုပ်ဆိုင်မှာအိမ်အကူအလုလုကင်နေတဲ့မိန်းကလေးနှစ်ယောက်နှစ်ပေါင်းများစွာအကြီးကျယ်နှိပ်စက်ခံခဲ့ရတယ်ဆိုတဲ့သတင်းပါမြန်မာနိုင်ငံမှာအင်ရှင်တွေကအိမ်အကူတွေကိုနှိပ်စက်တယ်ဆိုတာသိပြီးထူးဆန်းတဲ့သတင်းမဟုတ်ပေမဲ့နောက်ဆက်တွဲအနေနဲ့အဲ့ဒီမှုကင်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်စီကိုရောက်သွားတာကော်မရှင်ကနေအင်ရှင်နဲ့အိမ်အကူမိဘတွေကိုခေါ်ယူတွေ့ဆုံညှိနှိုင်းပေးပြီးရော်ကြီးသိန်း90နဲ့ကြေးရေးစေခဲ့တာဒီအကြောင်းမီဒီယာအနှံ့ပြမှာဖော်ပြခဲ့ပြီးနောက်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်တာသတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေနဲ့သတင်းထုတ်တွေအပြန်အလှန်အခြေတင်တွေဖြစ်ကြတာကော်မရှင်ကိုပြည်သူလူထုဝေဖန်မှုမြင့်တက်လာပြီးအခုနောက်ဆုံးကော်မရှင်အဖွဲ့ဝင်တချို့ကိုအရေးယူဖို့လွှတ်တော်တွင်အရေးကြီးအဆိုတင်တာစသဖြင့်ဆင့်ငယ်ပြဿနာတွေပေါ်ခဲ့လို့လည်းဖြစ်ပါတယ်အခုဖြစ်ပေါ်ခဲ့တဲ့ပြဿနာဟာအင်ရှင်ကအင်ကူကိုနှိပ်စက်တယ်ဆိုတဲ့သေးသေးမမွားပြဿနာမျိုးလောက်ပဲလားတိုင်းပြည်နဲ့ချီပြီးသင်ခန်းစာယူဖို့ရောမလိုအပ်ဘူးလားဆိုတာဆွေးနွေးတင်ပြသွားပါမယ်
လက်တလောဖြစ်စဉ်ဇလန်းအချင်းချုပ်ကတော့ရန်ကုန်မြို့လယ်ကအင်းဝအချုပ်ဆိုင်မှာအိမ်အကူဖြစ်သွားရောက်လုက္ကိုင်နေတဲ့အသက်16နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ယောက်ကာလကြာရှည်နှိပ်စက်ခံရတဲ့ဆိုတဲ့ကိစ္စမြန်မာနောင်းရဲ့သတင်းတောက်တစ်ယောက်ကသတင်းအစအနရသွားတာကနေအစပြုတာပါသတင်းတောက်ကဆက်ပြီးစုံစမ်းတော့အဲ့ဒီမိန်းကလေးနှစ်ယောက်ဟာရန်ကုန်တိုင်းကော်မှုမြို့နယ်ကျေးရွာတရွာကမိန်းကလေးတွေဖြစ်တဲ့လူငယ်တဲ့9နှစ်ကစပြီးအင်းဝအချုပ်ဆိုင်မှာတလကြက်တထောင်ခွဲနဲ့အေးအကူဖြစ်ဝင်ရောက်လုက္ကိုင်းနေတယ်။အင်ရှင်တွေရဲ့ရရက်ဆက်ဆက်နှိမ့်ဆက်တာခံရတယ်။မိဘတွေနဲ့လည်းတွေ့ခွင့်မရဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့ဒီလိုအချက်လက်တွေသိရပြီးတဲ့နောက်မှာသတင်းတော်ဟာပထမအဆင့်ရဲစခန်းမှာတွားရောက်အမှုဖွင့်တိုင်တန်းခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့အဲ့ဒီမိန်းကလေးနှစ်ယောက်ကိုခေါ်တွေ့မေးမြန်းခဲ့ပြီးမြဲနောက်ထပ်ဘာမှဆက်ပြီးလုက္ကိုင်းတာမရှိပါဘူး။ဒီလိုနဲ့သတင်းတော်ဟာအဲ့ဒီကိစ္စမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုစာရေးသားတိုင်တန်းပါတယ်ဒီတိုင်တန်းမှုကြောင့်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဟာရဲစခန်းကိုအကြောင်းကြားပြီးဖြစ်စဉ်ကိုစုံစမ်းတင်ပြစေပါတယ်ရဲစခန်းကနေလူ့ခွင့်ရေးကော်မရှင်စီတင်ပြတဲ့အစီရင်ခံစာမှာတော့ဒါဟာရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်မှုဖြစ်တယ်ကျုံပြုမှုဖြစ်တယ်ဒါကြောင့်ဥပဒေကြောင့်အရေးယူသင့်တယ်လို့တင်ပြခဲ့ပါတယ်အစီရင်ခံစာရပြီးတဲ့နောက်မှာလူ့ခွင့်ရေးကော်မရှင်ဟာကော်မရှင်ပြဋ္ဌာန်းချက်ပါလုပ်ပိုင်ခွင့်အရမိန်းကလေးနှစ်ယောက်ကိုနှိပ်စက်ခဲ့တဲ့အင်ရှင်ကိုရောအဲ့ဒီမိန်းကလေးနှစ်ယောက်ရဲ့မိဘတွေကိုပါခေါ်ယူတွေ့ဆုံစေပြီးနှစ်ဖက်ပြည်လည်မှုရအောင်ညှိနှိုင်းစေခဲ့တယ်လို့ဆိုပါရယ်ဒီနေရာမှာထူးခြားတာကလူ့ခွင့်ရေးကော်မရှင်ဟာရဲတပ်ဖွဲ့ကတင်ပြတဲ့ရာဇဝတ်မှုမြောက်တဲ့မှုကင်းတစ်ခုကိုတရားဥပဒေအရအရေးယူရေးနီလန်းဆိုတာထက်ရော်ကျင်းယူပြီးကြေအေးရေးနီလန်းကျင့်သုံးအောင်ဆွဲဆောင်ခဲ့တာပါပဲ။ဒါနဲ့ပတ်သက်ပြီးကော်မရှင်အစီရင်ခံစာမှာလည်းထင်ထင်ရှားရှားမြင်တွေ့ရပါတယ်။ဒီလိုနဲ့လင်းငါးနှစ်လောက်ပြင်းပြင်းထန်ထန်နှိပ်စက်ခံထားရပြီးလူစင်မမီလောက်အောင်ဖြစ်ခဲ့ရတဲ့မိန်းကလေးနှစ်ယောက်ရဲ့ဒုက္ခကိုကြက်ငွေ390နဲ့လဲလှယ်လိုက်ရတဲ့အခြေအနေရောက်သွားစေပါတော့တယ
်။လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကိုအတိုင်းသားမြင်ရပါတယ်။ရဲတပ်ဖွဲ့ဟာကနဦးမြန်မာနောင်းသတင်းတော့တွားရောက်တိုင်တန်းခဲ့စဉ်ကမိန်းကလေးနှစ်ယောက်ကိုခေါ်ယူမေးမြန်းခဲ့ပေမဲ့သေးသေးချာချာစစ်ဆေးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။လက်ဆဲချောင်းစလုံးနဲ့လက်မောင်းမှာကျိုးနေလို့လူစင်မမီဖြစ်ရတဲ့အနေအထားကိုလှစ်လျူရှုပြီးပုကင်းဆေးဆရာဝန်နဲ့ဆေးစစ်ခိုင်းတာမျိုးတော့မလုပ်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒါနဲ့ပတ်သက်ပြီးအင်ရှင်တွေဘက်ကနေလက်ငွေလက်ခံလို့ကုလို့လှစ်လျူရှုရတာလို့စွပ်စွဲမှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကတော့တမျိုးပါ။ဘလောက်ထိလူခွေရဲ့ချိုးဖောက်ခံထားရသလဲဘလောက်ထိနှိပ်စက်ခံထားရသလဲကာယကံရှင်မင်းကလေးငယ်နှစ်ယောက်ကိုတော့ခေါ်ယူတွေ့ဆုံထားတဲ့မှတ်တမ်းမတွေ့ရပါဘူး။ဒါကြောင့်ရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်ညှဉ်းပန်းမှုကျုံပြုတ်မှုကိုရော်ကြီးတစုံတရာနဲ့ကြေးအေးစေတဲ့နီလန်းကျင့်သုံးမှုရေလာမြောင်းပေးလုပ်ပေးလိုက်မိတာမျိုးဖြစ်နိုင်ပါတယ်။
လက်တလောပြဿနာရဲ့အပေါ်ရန်လောက်ကြည့်လိုက်ရင်ပဲမြန်မာနိုင်ငံရဲ့တပ်ဖွဲ့မှပြုပြင်စရာရှိတာတွေ့နိုင်ပါတယ်။စီးရဲသားတွေဘဟုတုတ္တနည်းသူတွေအောက်ခြေပြည်သူတွေရဲ့တိုင်တန်းချက်တွေနဲ့ပတ်သက်ရင်လစ်လျူရှုတတ်တာပြဿနာဖြစ်လာရင်လက်ငွေပေးနိုင်သူဘက်အကာအကွယ်ပေးဖြည့်ရှင်းပေးတတ်တာအာဂရိလိုက်စားတာစတဲ့ပြဿနာမျိုးပါမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကတော့ကော်မရှင်မှာပါဝင်တဲ့သူတွေဟာလူ့ခွင့်ရေးဆိုတာဘလို့မျိုးလဲနားလေတဲ့သူတွေမဟုတ်ကြဘူးလို့ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်တကယ်လည်းအရင်စစ်အစိုးရခေတ်ကလူ့အခွင့်အရေးချိုးပေါက်တဲ့ဌာနတွေမှာလုတ်ကင်ခဲ့သူတွေကော်မရှင်အဖွဲ့ဝင်အဖြစ်ပါဝင်နေတာကိုကြည့်ရင်ပြည်သူတွေရဲ့ဝေဖန်မှုမမားဘူးဆိုတာတွေ့နိုင်ပါတယ်။ တကယ်နောက်ွယ်ကအရင်ခံပြဿနာကတော့စင်ရဲမွဲတည်မှုအလောက်ကိုင်းရှားပါမှုအသိဉာဏ်ဗဟုသုတနှိမ်ချမှုတရားဥပဒေစိုးမိုးရေးအားနည်းမှုဆိုတဲ့အချက်တွေတွေ့ကြရမှာပါမြန်မာနိုင်ငံအနှံ့အပြားစင်ရဲတဲ့ကျွေးရွာတွေကမိဘတွေဟာသူတို့ကလေးတွေကိုအခုလိုပဲတနေတကြီးပို့ပြီးအိမ်ပေါ်အဖြစ်အလုလုစေခိုင်းလို့ရှိနေတာပါကျွရရရင်အခုလိုကလေးငယ်တွေကိုအဝေးတနေရာပို့ပြီးအိမ်ပေါ်အဖြစ်လုပ်ကင်စီတာဟာထမင်းစားကြုံခံအစ်စ်မျိုးတာတာလောက်ပါပဲလူအမျိုးမျိုးစိတ်အထွေထွေရှိတဲ့အင်ရှင်တွေရဲ့နှင်းပန်းနှိမ့်ဆက်နီးမျိုးစုံခံရတာရှိသလိုအင်ရှင်တွေရဲ့အတင်းအာဓမသာမယာပြုကျင့်တာခံရလို့အမှုဖွင့်အရေးယူခဲ့တဲ့ဖြစ်စဉ်တွေကလည်းမနှဲမနှောပါပဲအဓိကကတော့မြမစီပွားရေးအလွန်အလွန်နှိမ့်ချမှုအလုတ်အကိုင်းရှားပါမှုပြဿနာတွေကြောင့်ပါနောက်ပြဿနာတစ်ခုကတော့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုကြီးရဲ့ပညာရေးနဲ့ဗဟုသုတရေးချိန်နှိမ့်ချမှုပါ
။ဒါအပြင်နောက်ထပ်ရေးကြီးပြဿနာတစ်ခုကတရားဥပဒေစိုးမိုးမှုအားနည်းနေတာပါ။အခုလိုအရွယ်မရောက်သေးတဲ့အိမ်ဖော်ကလေးငယ်တွေနှိမ့်ဆက်ခံရမှုဖြစ်စဉ်မြန်မာနိုင်ငံအနှံ့အပြားမှာနေ့စဉ်နဲ့အမျှရှိနေမှာသိကြပါရတယ်။ဒါပေမဲ့ပြည်မှုကျူးလွန်သူလက်တဆုပ်စာလောက်ပဲတရားဥပဒေရှေ့မောက်ရောက်လာတာပါ။ဒီပြဿနာတွေရော့နေသွားဖို့ဆိုရင်တော့တိုင်းပြည်စီဝါရေးကောင်းအောင်လုပ်တာပြည်သူတွေအသိဉာဏ်ဘူးသူဒ်မြင့်မအောင်ဘက်ပေါင်းစုံကနေမြင့်တင်ပေးတာတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ဆောင်ရွက်တာလူခွင့်ရေးပညာပေးမှုကိုရဲတပ်ဖွဲ့လိုလက်နက်ကင်ဖွဲ့စည်းမျိုးတွေမကပြည်သူတရားလုံးမှာသိရှိလာအောင်ကြေကြေပြန့်ပြန့်ပညာပေးတာမျိုးလုပ်ဖို့ကလွယ်ပြီးအခြားဖြတ်လန်းနေမရှိပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
ရရှိမှာခင်ဗျမြန်မာနိုင်ငံထဲမှာဥပဒေမဲ့လုပ်ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အေးအေးကန့်တွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အရင်နှစ်ပေါင်းများစွာကြာတဲ့ဆေးအုပ်ချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ဘက်မှာအားနည်းခဲ့တာအမှန်ပါ။အခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲ။တရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲဆန်းချက်တွေရှိနေပါသလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘယ်လောက်ထိအားထားနိုင်ပြီလဲဒီကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမိမြလူတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာကိုမိမြလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုဆွေးနွေးလိုတဲ့အကြောင်းအရာကိုမေးမြန်းလိုတဲ့မိကုန်တွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ပေါ်မှာရှိတဲ့လုံခဏီဥယျင်ကဝါရာမော်နီတာလစ်ဆက်လို့ခေါ်တဲ့ဖုတ်တွေကိုဖန်ဆီရှင်လေးလှူဆောင်နေပါတယ်။ဒီဖုတ်တွေဟာဘန်ကောက်မြို့ရေမြောင်းတွေကတဆင့်လမ်းကျုံလမ်းကြားတွေအထိပြန့်နှံ့သွားရောက်နေကြတဲ့အတွက်လဲဘန်ကောက်မြို့ကိုလာကြတဲ့ခီးသွွားဧည့်သည်တွေနဲ့ဒေသခံတွေအကြားမှာနာမည်ကြီးနေတာပါ။လုံခဏီဥယျင်ထဲမှာဆိုရင်မြက်ခင်းပေါ်မှာနေစာလုံနေတဲ့ဖုတ်တွေကိုရောရေကန်ထဲမှာဟီကူးနေကြတဲ့ဖုတ်တွေကိုပါတွေ့နိုင်ပါတယ်။ဘန်ကောက်မြို့တာဝန်ရှိသူတွေကပန်းချံရဲ့ငားတွေအပင်တွေနဲ့လူသွားလူလာတွေကိုအန္တရာယ်ဖြစ်မှာဆိုတဲ့အတွက်အခုလိုဖယ်ရှားရတာလို့အကြောင်းပြချက်ပေးပေမဲ့တော်ရဲသတိဆန်ကျွမ်းကျင်သူတွေကတော့အဲ့ဒါလိုမဟုတ်ဘူးလို့ပြောပါတယ်။ဒီဖုတ်တွေဟာသတိဆန်အသေးကောင်တွေကိုစားတဲ့အတွက်ပန်းချံကိုတန့်ရှင်းပေးသလိုပါပဲလို့သူတို့ကပြောကြတာပါ။ဒီဖုတ်တွေကိုရချက်ဘူရီခရိုင်မှာရှိတဲ့တားရိုင်းသတိဆန်စောက်ရှောက်ရေးခရိုင်ကိုပို့ဆောင်မှာဖြစ်တယ်လို့ဘန်ကောက်မြို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
လန်ဒန်မြို့က University College London တက္ကသိုလ်မှာတော့လူတစ်ယောက်ရဲ့လက်ရည်ကိုတူးပနိုင်တဲ့ algorithm ကွန်ပျူတာအစီအစဉ်တစ်ခုကိုဖန်တီးလိုက်ပါပြီ။ဒီကွန်ပျူတာအစီအစဉ်ကြောင့် digital ခေတ်ကြီးထဲမှာလက်ရည်နဲ့ရေးတာမျိုးပြန်ခေတ်စားလာနိုင်ပါတယ်။လူတစ်ယောက်ရဲ့လက်ရည်ကိုကွန်ပျူတာအစီအစဉ်ကဖတ်ရှုလေ့လာပြီးတာနဲ့အဲ့ဒီလက်ရည်မှာပဲရှိနိုင်တဲ့ ပုံတရံနဲ့တိဆောက်ပုံကိုတူပါနိုင်တာပါနောက်ပြီးတော့အသုံးများတဲ့စကားလုံးတွေဖြစ်တဲ့အန်နဲ့ဒီကိုလည်းဂျာပန်ပုံစံဖန်တီးပေးတဲ့အတွက်သူတို့ဟာတပုံစံနဲ့မထွက်ပါဘူးနာမည်ကြီးလူသိများတဲ့အမေရိကန်သမ္မတအေဘရာဟမ်လင်ကွန်းရဲ့လက်ရည်ပုံစံကိုတူပါဖန်တီးနိုင်တဲ့အတွက်လည်းလက်ရည်အတုဖန်တီးရတာကိုလွယ်ကူစေမှာပါဒါပေမဲ့လည်းဒီကွန်ပျူတာအစီအစဉ်ဟာအခုလိုလက်ရည်အတုတွေကိုစီစစ်ဖို့ဖြစ်တယ်လို့တီထွင်ခဲ့သူတူဖြစ်တဲ့တောမ်ဟိမ်းစ်ကပြောပါတယ်ပညာသင်ကြားရေးနဲ့ပတ်သက်ပြီးအသုံးပြုမဲ့သူတွေအတွက် open source software အခမဲ့အသုံးပြုနိုင်တဲ့ software အဖြစ်ပေးသုံးထားပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လည်းအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်ဒီကွန်ပျူတာအစီအစဉ်ကိုမိတ်ဆက်တဲ့ကပ်ပြားတွေကိုရေးကိုရာစာတွေမှာအသုံးပြုနိုင်အောင်တီထွင်ကြံစသွားမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
ကျွန်တော်တို့ကရေးရည်ကြီးတစ်ခုမှာတော့အတိတ်သမိုင်းကိုပြန်လည်လေ့လာနိုင်ဖို့အတွက် Pokemon Go game မှာအသုံးပြုထားတဲ့ Augmented Reality နည်းပညာကိုအသုံးပြီးတော့လာရောက်သူတွေကိုဆွဲဆောင်နေပါတယ်။အဲ့ဒီနည်းပညာကြောင့်အရင်ခေတ်ကလူတွေရဲ့အဝတ်အစားတွေရဲတိုက်ကြီးတွေကဒီလမ်းညွန်ချက်တွေနဲ့ပြန်လည်သရုပ်ဆောင်ပြတာတွေကိုဖုန်းထဲကနေတဆင့်မြင်ကြရမှာပါ။ဂျပန်နိုင်ငံမှာဆာမူရိုင်းခေတ်ကရဲတိုက်တွေအများကြီးကြန့်ရှိခဲ့ပြီးတော့ဟီမေဂျီမြို့မှာတော့အဲ့ဒီအခမ်းအနားဆုံးရဲတိုက်ကြီးရှိပါတယ်။ဆကုနရာစုခန့်တဲ့ရဲတိုက်ကြီးတစ်ခုဖြစ်တဲ့ White Heron ရဲတိုက်လို့ခေါ်တဲ့ဒီရဲတိုက်ကြီးကိုဒေါ်လာ24ဘီလီယံအကုန်ခံမောမန်ပြင်ဆင်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကပြန်လည်ဖွင့်လှစ်ခဲ့တာပါ။ရာစုဝင်မှုနည်းပါတဲ့ဂျပန်နိုင်ငံမှာ Bandit Machine Set တွေကနေပစ္စည်းရောင်းချတာနေရာတိုင်းမှာရှိပါတယ်။ Bandit Machine Set ကတော့45လမ်းမလောက်ရှိတဲ့ဖန်သားမျက်နှာပြင်ကနေစားသုံးသူတဦးချင်းစီရဲ့ရုပ်အသွင်းအပြင်အသက်နဲ့ယောက်ျားလားမိန်းမလားဆိုတာခွဲခြားနိုင်ပြီးတော့ရာသီဥတုပတ်ဝန်းကျင်အခြေအနေနဲ့ကန့်ညီတဲ့အစားအသောက်ကိုအကြံပေးပါရရှင
်ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ရခိုင်ဒေသကလူမျိုးရေးဘာသာရေးပဋိပက္ခတွေအရေးဖြည့်ရှင်းနိုင်ဖို့အရေးကြီးဆုံးကလူမှုအတိုင်းအဝိုင်းတွေကြားသဟဇာတာပြန်ဖြစ်ဖို့ဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအမေရိကန်ရုပ်သံ CNN နဲ့တီးထန်တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူနည်းစုမွတ်စလင်တွေဖိနှိပ်ခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီး CNN ရဲ့အစီအစဉ်တင်ဆက်သူဖာရစ်ဇာကာရီယာရဲ့မေးမြန်းမှုကိုဒေါက်ဆန်းစုကြည်ကအခုလိုဖြေကြားသွားတာဖြစ်ပါတယ်။ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှုချုပ်ဟောင်းကိုပြနာဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းနောက်ဒီကော်မရှင်ကိုလည်းအကြောင်းမျိုးမျိုးနဲ့နိုင်ငံရေးပါတီတွေရဲ့ဆန့်ကျင်ကန့်ကွက်မှုတွေလည်းရှိနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှိနိုင်ပေမဲ့လို့လူအချင်းချင်းကြချစ်ချစ်ခင်ခင်ဖြစ်ဖို့ကဥပဒေနဲ့လုပ်လို့မရဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒါပေမဲ့ CNN နဲ့တွေ့ဆုံမေးမြန်းခန်းမှာတော့ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးခဲ့ပါဘူး။ဒီမြန်မာအစိုးရအဆက်ဆက်ကလည်းရိုဟင်ဂျာဆိုတဲ့တိုင်းရင်းသားမျိုးနွယ်စုမရှိဘူးဆိုပြီးအစဉ်တစိုက်ညှင်းဆိုထားတာဖြစ်ပါတယ်ရခိုင်ဒေသပြဿနာဟာမြန်မာနိုင်ငံကျုံ့တွေ့နေရတဲ့အခက်အခဲပြဿနာတွေတဲကတစ်ခုသာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်က CNN နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်ရှင်။ဆီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းကသဘုံနေထင်းချုံရဒေသတွေကိုဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဒီကနေ့တနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ကြပါတယ်။
သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုက်ဆိုင်ရာအင်ဂျင်နီယာကတော့ Whitex Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုပြတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 24 40 49နဲ့50တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.